ပြည်ရင်းငြိမ်းချမ်းရေးပေါ်ဆောင်တဲ့ဖြစ်စဉ်တွေဟာအချိန်ကာလကြာလာတဲ့အမျှတိတိတသာတိုးတက်မှုမရှိဘဲတဝဲလေလေဖြစ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တချို့ကပြောပါတယ်။ဒါအပြင်ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ဆောင်နေချိန်မှာငြိမ်းချမ်းရေးကိုအကြောင်းပြုပြီးကိုကြိုးရှာတဲ့လုပ်ရက်တွေလည်းတွေ့မြင်ရတယ်လို့ KNU KNLA ငြိမ်းချမ်းရေးကောင်စီရဲ့ဗဟိုကော်မတီဝင်တဦးကဒီကနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့အဲ့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်မောင်ကတင်ပြမှာပါ
။ဆိုရတဲ့တိုင်းဒေသနဲ့နိုင်ငံတွေကြားပေါ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေဟာတပြည်လုံးငြိမ်းချမ်းရေးကိုရောက်ဖို့ထက်လက်ခုလက်မာတဲ့အချိန်ကြာတဲ့သဘောတွေအခုနောက်ပိုင်းမှာသိသိသာတွေ့လာရတယ်လို့ KNU KNLA ငြိမ်းချမ်းရေးကောင်စီရဲ့ဗဟိုကော်မတီဝင်ဗမှုချုပ်ဒေါက်တာတင်မော်တီကဒီကနေ့ရန်ကုန်မြို့မိုင်ဂါဒန်6000ဆယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
ဒါကြကျွန်တော်တို့ညီညာရေးကောင်စီအနေနဲ့ကကျွန်တော်ကပြောသွားတာကလူရင်းကိုမရောက်တဲ့နဲ့ရှည်ပြီးတော့ပြောတဲ့ကြောင့်မုံတိမှုတွေတက်ဖြစ်လာပါလို့ကျွန်တော်တွေးနေတာပါအကြံဉာဏ်ပြုနေတယ်ဒါကိုလည်းကျွန်တော်တို့အစိုးရဘက်ကတော့တိုင်းနာဘက်ကတွေကအများကြီးသတိထားမှာဖြစ်တယ်ဘို့တော့လူလူနဲ့ဟောစာလူရင်းကိုမရောက်တဲ့နဲ့တခါတည်းရှုပ်တွေးပြီးတော့ဖြစ်တဲ့ကြောင့်ဖြစ်မှာလို့တရားတရားယုံကြည်မှုတွေဖြစ်ပြားမှာလို့မုံတိမှုတွေပွားလာတယ်ဒါတွေက
ပြည်ရင်းငြိမ်းရေးကိုအကြောင်းပြုပြီးတော့အချို့လက်နက်ကိုင်အဖွဲ့တွေကပုံကိုယ်တွေဟာကိုကျိုးရှာမှုတွေရှိနေတာကိုတွေ့ရတယ်လို့လည်းသူရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့အဖွဲ့စည်းတွေကငြိမ်းချမ်းရေးကိုဗန်းပြပြီးတော့ကိုကျိုးရှာနေတယ်လဲဆိုတဲ့ VOA ရဲ့မေးမြန်းမှုကိုတော့ဒေါက်တာတင်မော်တီကတိတိကျကျပြန်လည်မဖြစ်ကြားခဲ့ပါဘူး။
ကျွန်တော်တို့သတင်းရဟာတွေရှိတာပေါ့နော်။ဒါအာနာဘန်တွေလို့ကျွန်တော်ပြောထားပြီ။ဒါတော့ကျွန်တော်မဆုံးပြောရတော့ဘာလို့ဆိုတော့ဒါတွေကဥပဒေနဲ့သွားပြီးတော့ပတ်သက်တယ်အိုင်နာအဖွဲ့ကြီးတွေကျွန်တော်တို့ရဲ့ညီငယ်ကောင်ကြီးအဖွဲ့ကြီးပေါ်မှာဟိုရောင်ပြန်လို့ဘာလို့လဲသဘောတွေနဲ့အဲ့အရာမျိုးတွေလုပ်ပြီးတော့ကိုကျိုးရှာနေတဲ့သူဒါတွေကလည်းဘလို့ပြောမလဲဆိုတော့ညီငယ်ရဲ့စူးကြောင်းခလုတ်ကြီးဖြစ်တယ်နောက်ပြီးတော့တခုကလည်းဥတွေစူးမွေးရေးပိုင်းမှာဒါတွေကလည်းမရှိသေးဘူးပေါ့
တနင်္ဂနွေပြစ်ခတ်ရက်စိလိုချင်တယ်လို့သမရဥသိန်းစိန်ကမကြာခဏပြောဆိုလေးရှိပေမဲ့ကချင်ဒေသအပါဝင်ပလောင်တို့တိုင်းသားဒေသတွေမှာလည်းအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာအပြစ်ခတ်တိုက်ပွဲတွေရှိနေပါသေးတယ်။အခုလိုဖြစ်ရတွေရှိနေသေးတာကြောင့်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရမှာအပေါင်းလက္ခဏာဆောင်ပြီးလို့အတိအကျမပြောဆိုနိုင်သေးသလိုငြိမ်းချမ်းရေးလှုပ်ဆောင်နေသူတွေဟာစပွဲပေါ်မှာထိုင်ပြီးတော့ဆောင်ရွက်နေကြကြောင်းမြေပြင်အခြေအနေတွေနဲ့ဒုက္ခသည်တွေဘလောက်ထိဒုက္ခရောက်နေလဲဆိုတာကိုသူတို့မသိကြတဲ့အတွက်အခုလိုငြိမ်းချမ်းရေးဟာလမ်းဝင်နေသေးတာဖြစ်တယ်လို့လည်း KIA အကြံပေးလက်ဖြင့်မြမစီလေးလာအခက်ဖြစ်လဲဖြစ်တဲ့ဦးအောင်ကျော်စောကသုံးသပ်ပါတယ်။
ကျွန်တော်ထင်တယ်အချိန်ကြာလေးဒီငြိမ်းချမ်းရေး process ကကြာလေးဖြစ်လာကြတယ်ဒီပြောတဲ့ရောက် this and the semi pure လုပ်တဲ့ကိစ္စတွေဘာတွေကြောင့်ဖြစ်လာခဲ့လဲတက်ကလားတနက်တန်ဒုံးနဲ့ရက်လိုက်နော်ပြောဆိုတာမနဲ့ကောင်းတယ်တက်ကမရဘူးတစ်ချောင်းလုံးဟိုမှာနည်းနည်းဒီမှာနည်းနည်းဖြစ်နေတာအဲ့တော့နှစ်ဖက်အောက်ခြေစသားများဖို့တော့ကိုတစ်ခါရောက်ပါတယ်ညာတော့အချအဆုံးနေတယ်မနဲ့များပါတယ် IDB ကမှဖြစ်နေတဲ့အခြေအနေ IDB ရဲ့အခြေအနေတိငင်းရဲမဖြစ်မနေမနဲ့လိုအပ်နေပြီဆိုလည်းတိလို့ပါအဲ့တော့သူတို့က MPCO အစိုးရကလုပ်နေတဲ့အဖွဲ့အစည်းတော်တော်များကသူကဘလို့ခေါမလဲအပေါ်ရံတံပဲအပြောရင်များပြီလက်နေပ
ါနေပေါင်း60တနင်္လာမရနိုင်သေးတဲ့ပြည်တွင်းစစ်ကိုတမရဦးသိန်းစင်ဆွေရလက်ထက်ရောက်မှပြည်သက်ဖို့ကြိုးစားတာဟာနှစ်နှစ်ကျော်သုံးနှစ်နီးပါးပဲရှိသေးတဲ့အတွက်တနင်္ဂနွေလုံးတနက်တန်တိတ်ဖို့ဆိုရင်လီထက်ပို့ပြီးတော့အချိန်ယူဖို့လိုလိမ့်မယ်လို့သုံးသပ်သူကတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော် ABSDF ရဲ့အထွေထွေအတွင်းမှဦးစံနေဖြစ်ပါတယ
်ဒီလက်လက်ရရပြီးရပြည်တွင်းစစ်ကိုဒီတနက်နေ့အတွင်းမှာတော့အပြီးသက်ဖို့ရတဲ့တော့အားလုံးဝိုင်းကြိုးစားနေပါတယ်ဆိုကြည့်ကြမ်းလို့ရအချိန်ကြီးဒီကြည့်ကြမ်းနေကြရတယ်။အဲတော့ဒီလိုအချိန်ရှာရမယ့်အချိန်ကိုကြားရတော့အချိန်ကြီးရမယ်လို့ကျွန်တော်ဒီလိုပဲနားလည်ရတယ
်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတော့တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေရဲ့ညီလာခံကို KNU ထိန်းချုပ်နယ်မြေ Lockila ခေါ်လေးဝါစခန်းမှာကျင်းပခဲ့တာပါ။နိုင်ငံရေးမှူးပေါင်းတွေချမှတ်ပြီးတိုင်းဒေသတွေအနေနဲ့တနင်္ဂနွေပြစ်ခတ်ရက်စဲရေးမှာပါဝင်လက်မှတ်ရေးထိုးမယ်ဆိုပြီးတော့သဘောတူခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းအစိုးရနဲ့ဆက်လက်တွဲဆောင်ရမယ့်ဖန်ဆွေးနွေးပွဲကိုတော့လက်ရှိချိန်ထိအကြောင်းမျိုးကြောင့်အချင်းချင်းရက်ရွှေ့ဆိုင်းထားပြီးတော့အခုချိန်ထိကျင်းပနိုင်ခြင်းမရှိသေးပါဘူး။ဖန်တွဲဆောင်ပွဲမှာတော့တပြည်လုံးပြစ်ခတ်ရက်စဲရေးလုံနိုင်မယ့်အချက်တွေကိုညှိနှိုင်းပြီးတော့နှစ်ဖက်သဘောတူညီချက်ရပြီဆိုရင်နေပြည်တော်မှာတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကိုမြန်မာနိုင်ငံရင်ခေါင်းဆောင်တွေနဲ့နိုင်ငံတကာအသီးသက်တွေရှိမှလက်မှတ်ရေးထိုးချက်မှာဖြစ်တယ်လို့လည်းအစီအစဉ်တွေချမှတ်ထားကြတာပါခင်ဗျာ။